မြန်မာနိုင်ငံကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွချင်းနဲ့ Netherlands နိုင်ငံတဟိမြို့မှာရှိတဲ့ ICJ နိုင်ငံကတရားရုံးမှာတရားစွဲဆိုထားတဲ့အမှုကိုကြားနာနေချိန်မှာပဲဒေါအောင်ဆန်းစုကြည်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုထောက်ခံပြီးဂမ်ဘီယာနိုင်ငံကိုကန့်ကွက်တဲ့ချီတက်ဆန္ဒပြပွဲတစ်ခုနယူးယောက်မြို့ကကုလသမဂ္ဂဆိုင်ရာဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးမှာဒီဇင်ဘာ10ရက်မနေ့ကပြုလုပ်ခဲ့ပါတယ်ဒီဆန္ဒပြပွဲကိုနယူးယောက်မြို့မှာရှိတဲ့မြန်မာမိသားစုတွေကဥဆောင်ကျင်းပခဲ့တာဖြစ်ပြီးနယူးယောက်ပြည်နယ်အတွင်းကတခြားမြို့တွေကထောက်ခံသူတွေနဲ့အိန္ဒိယနယ်ပြည်နယ်ကတက်ကြွလှရှားသူတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်။သူတို့အနေနဲ့ဘာကြောင့်ဂမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးရှိမှဆန္ဒပြရတယ်ဆိုတာကိုတော့အိန္ဒိယနယ်ပြည်နယ်ဖော်ဝင်းမြို့ကနေလာရောက်ဆန္ဒပြတဲ့ကိုကျော်တက်ကအခုလိုရှင်းပြပါတယ်။
မော်ဘီသားတွေအားလုံးကတော်ဆန်းစုကျင်တဲ့တရားလေးရှိရဆိုတော့ကျွန်တော်စိတ်တည်တယ်ကျွန်တော်ဆန္ဒပြတာပါ။မှန်တယ်မှားတယ်ဆိုတာအချက်တော့ကျွန်တော်နှစ်ချက်ရှိတာပါနော်။ကျွန်တော်ပြည်တွင်းအခြေအနေကြီးနော်။နောက်တစ်ခါပြည်ပအခြေအနေကြီးပါနော်။ပြည်တွင်းအခြေအနေမှာတော့နော်ကျွန်တော်တို့နိုင်ငံကအခုတည်းကဒီမိုကရေစီသာပြောတယ်ကျွန်တော်တို့ကအခုတည်းကဒီမိုကရေစီမရသေးပါဘူး။စစ်တပ်ကစစ်တပ်တော်ဆန်းစုကြီးဥဆောင်တယ်နော်။ကျွန်တော်ပြည်သူဆိုရပြည်သူဆိုရဆိုတဲ့ပုံတိုင်းမှာပဲရှိပါသေးတယ်။အဲ့ဒီခါမှာစစ်တပ်ကလည်းလှုပ်ရှင်လှုပ်မှာပေါ့ဗျာနော်။သူတွေဖားရရှိမှာပေါ့။သို့တော့ဒါတွေကတိုင်းပြည်နဲ့လူမျိုးနဲ့မဆိုင်နဲ့နော်။စစ်တပ်ကလူလူစုကိုအော်ပြပေးမယ်အေးယူမယ်ဆိုရင်တော့ဒါတမျိုးပေါ့ဗျာနော်ဒါပေမဲ့တိုးတော့အခုဟာကနော်တိုင်းပြည်ကိုလည်းကျွန်တော်တို့အခုတိုင်းပြည်လုံးကိုလာပြီးစော်ကားတဲ့အနေအထားလို့ကျွန်တော်တို့မြင်တယ်နောက်တစ်ခုကဒီကိစ္စတွေကပြပရဲ့ကျူးကျော်မှုတစ်ခုလို့ကျွန်တော်တို့ကမြင်တယ်ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်ကနေပြီးတော့မြောက်ဒေသကိုသွားလုပ်တယ်နော်နောက်တစ်ခါ OIC ဆိုတာနော်ဒီမွတ်စလင်နိုင်ငံတွေနော်စုထားတဲ့နော်မွတ်စလင်နိုင်ငံတွေကနေပြီးတော့မှငွေပေးပြီးတော့မှကမ်ဘီယာကိုအခုအဲ့လိုမျိုးနော်ဟိုပတ်စံပေးပြီးတော့နော်ဒါကကျွန်တော်တို့နိုင်ငံဒါတရားစွဲခိုင်းနေဆိုတာတော့ဒါကြီးကိုကျွန်တော်တို့လုံးဝလက်မခံနိုင်ပါဘူးနော်ဆိုတော့ဒါကကျွန်တော်တို့တရားချင်းမတရားချင်းဆိုတဲ့အပေါ်မှာငါချက်ကိုကျွန်တော်ရှင်းကြတာ
ပါဆန္ဒပြသူတွေထုတ်ပြန်တဲ့ကန့်ကွက်စာကိုတော့ကမ်ဘီယာအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကတာဝန်ရှိသူကလာယူသွားတယ်လို့ဆိုပါကိုကျော်တက်ကပြောပါတယ်ဒီကနေ့နယူးယောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့အမေရိကန်မှာရှိနေတဲ့မြန်မာမိသားစုအတန်းဝိုင်းကလူပေါင်း50လောက်တက်ရောက်ခဲ့တယ်လို့ဆိုပါတယ် ICJ နိုင်ငံတကာတရားရုံးမှာမြန်မာကိုယ်စားအမှုကိုရင်ဆိုင်နေတဲ့ဒေါအောင်ဆန်းစုကြည်ကိုထောက်ခံတဲ့လူလူချစ်တဲ့ပွဲတွေကိုနယ်သာလန်နိုင်ငံတခိမြို့မှာနေမကပဲမြန်မာနိုင်ငံအတွင်းမှာရောပြည်ပနိုင်ငံတွေမှာပါဒီဇင်ဘာ9ရက်နေ့ကလေးကပြုလုပ်လာနေခဲ့ကြတာဖြစ်ပါတယ်ခင်ဗျာ